COVID-19 ကာဝယ်ဆေးကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံစလုံးတပြိုင်တည်းထဲမှာပဲရရှိမှာဖြစ်ကြောင်း EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အင်္ဂလမာကယ်ကဘရပ်ဆဲလ်စ်ထိပ်သီးအစည်းအဝေးပြီးတောက်ကြနေမှာပြောပါတယ်
Ich und dann haben wir darüber gesprochen, dass es sehr wichtig ist, dass
wir sehen, ob wir ပြေးပေါ်ရမှာနှိမ့်နှိုင်းဆောင်ရွက်မှုကတိတ်ကိုအရေးကြီးတယ်ဆိုတာကိုပြောခဲ့တယ်လို့ပဲဒီလိုလုံးမှအဖွဲ့ဝင်နိုင်ငံတိုင်းကိုကာဝယ်ဆေးကတပြိုင်တည်းရောက်ရှိမှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောကြားသွားတာပါအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံအတွက်တစ်ချိန်တည်းရောက်ဖို့မသေးကြပေမဲ့နှိမ့်နှိုင်းဆောင်ရွက်နေကြအတိုင်းလှုပ်ဆောင်မှာဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးတပြိုင်ညီရရှိစေမှာဖြစ်ကြောင်းလည်းပြောပါတယ် COVID-19 ကာယောဂါကြောင့်ယူရင်းနေတဲ့စီးပွားရေးပြန်ပြီးနလန်းထူလာစေဖို့ငွေကြေးရန်ပုံငွေယူရိုငွေ 1.8 ထရီလီယံကိုလည်းဒီထိပ်သီးအစည်းအဝေးကနေကျယ်စပြေးနေက EU ခေါင်းဆောင်တွေချပေးနိုင်ခဲ့ပါတယ်။ COVID-19 ကာဝယ်ဆေးကိစ္စအပြင်တူရကီ၊လီဗျားနဲ့နာဂန်နိုကာရာဘက်ဒေသအရေးအပါအဝင်အကြောင်းအရာမျိုးစုံကိုကြဲကြဲပြန့်ပြန့်အခြေတင်ဆွေးနွေးခဲ့ကြတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးဟာညာလုံးပေါက်ဖြစ်သွားခဲ့တာပါ။ရာသီဥတုပြောင်းလဲမှုဆိုင်ရာကာဝယ်ရေးအတွက် EU ခေါင်းဆောင်တွေကြားသဘောတူညီမှုရဖို့ဟာတိတ်ကိုအရေးပါကြောင်းလဲဝန်ကြီးချုပ်မာကယ်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်